နယူးဇီလန်နိုင်ငံမှာအကြီးဆုံးမြို့ဖြစ်တဲ့အော့ကလန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုးလာနေတဲ့အတွက်မကြခင်ကျင်းပမဲ့ရွေးကောက်ပွဲကိုဝန်ကြီးချုပ်ဂျာစင်ဒါအာဒန်ကသတင်းလေးပတ်နောက်ဆုတ်လိုက်ပါတယ်။စက်တင်ဘာလ19ရက်နေ့မှာကျင်းပဖို့အရားထားတဲ့အထွေထွေရွေးကောက်ပွဲကိုအောက်တိုဘာ18ရက်နေ့အထိရွှေ့ဆိုင်လိုက်တာပါ။နယူးဇီလန်ဥပဒေအရဝန်ကြီးချုပ်အနေနဲ့ရွေးကောက်ပွဲကို2လလောက်ထိရပ်ရွှေ့နိုင်ပါတယ်။အော့ကလန်မြို့မှာပြီးခဲ့တဲ့တစ်ပတ်ကပိုးကူးစက်မှုတိုးလာတဲ့အတွက်သတင်းနှစ်ပတ်ကြာသွားလာကန်တမှုတွေချမှတ်ခဲ့တာကြောင့်မဲဆွယ်စည်းရုံးပွဲတွေကိုလည်းရပ်နားထားပါတယ်။ဒါကြောင့်လဲရွေးကောက်ပွဲကိုရက်ရွှေ့ပေးဖို့အတိုက်ခံပါတီကမြစ်တာရက်ခံထားတာပါ။ဒီမတိုင်ခင်မှာတော့နယူးဇီလန်မှာရေပောင်တရားကျော်ပိုးကူးဆက်မှုရှိခဲ့ပဲလူတွေလည်းပုံမှန်တိုင်းသွားလာခဲ့ကြတာပါ။ပိုးကူးဆက်ခရမကိုစိုးရင်စရာမလိုပဲစားတောက်ဆိုင်တွေအားကစားကွင်းနဲ့ကျောင်းတွေကိုလည်းပြန်ဖွင့်ခဲ့တာပါ။အဲ့ဒီကာလအတွင်းပြည်ပကပြန်လာသူတွေမှာပိုးကူးဆက်ခံရရရှိနေပေမဲ့နေဆက်မှာ14ရက်ကြာတိချခွဲထားပြီးမှပြည်ဝင်ခွင့်ပြုတ်ခဲ့တာဖြစ်ပါတယ်။ပြပကနေပိုကူးဆက်မှုတွေပြောင်းလာတာဖြစ်နိုင်တယ်လို့တာဝန်ရှိသူတွေယုံကြည်နေပြီးဘလို့ကူးဆက်ခံရတယ်လဲဆိုတာစုံစမ်းစစ်ဆေးနေပါတယ်။အထွေထွေရွေးကောက်ပွဲကိုတိတက်နောက်မကျစေရပါဘူးလို့ဝန်ကြီးချုပ်အာဒန်ကပြောပါတယ်။ဒီကနေ့တင်းလာနေမှာပိုကူးခံရသူနောက်ဆက်9ဦးတွေ့ရှိခဲ့တာကြောင့်နယူးဇီလန်နိုင်ငံမှာပိုကူးခံရသူစုစုပေါင်း88ဦးထိရှိလာတာဖြစ်ပါတယ်။